မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တိဘက်ဖုံတော်ကြီးဒလိုင်လာမာတို့ဟာ Forum 2000အဖွဲ့ရဲ့နိုင်ငံတကာအကြံပေးဘုတ်အဖွဲ့တွေမှာပါဝင်လာကြပြီလို့ Forum 2000အဖွဲ့ကချက်သက်ပရိနေမှာသတင်းထုတ်ပြန်ပါတယ်။ဒီမိုကရေစီရေးကြိုးပမ်းမှုကြောင့်ကမ္ဘာကနေချစ်ခင်လေးစားမှုခံရသူနှစ်ဦးပါအခုလိုပါဝင်လာတာမို့ဒီအဖွဲ့ရဲ့လှုပ်ဆောင်မှုတွေပိုးပြီးအားကောင်းလာမှဖြစ်တဲ့အပြင်ကမ္ဘာအနှံ့ကလူတွေအတွက်ပိုးပြီးအားတက်လာစေတယ်လို့ Forum 2000ဆွေးနွေးပွဲကိုတက်ရောက်မဲ့သူတွေကသုံးသပ်ပါတယ်။အပြည့်အစုံကိုတော့ကျွန်မကပဲဆက်ပြီးပြောပြပေးမှာပါ။ကမ္ဘာတဝန်းမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုမျက်နှချင်းဆိုင်ဆွေးနွေးအဖြေရှာနိုင်ဖို့စဉ်းစားခဲ့တဲ့ Czech ပြည်သူသမ္မတနိုင်ငံကကွယ်လွန်သူသမ္မတဟောင်း Václav Havel ဦးဆောင်ပြီးဂျပန်နိုင်ငံသားယိုဟဲဤဆာဆာကာဝါနဲ့ငြိမ်းချမ်းရေး Nobel ဆုရှင်Ellie Wiesel တို့နဲ့အတူ1996ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ Forum 2000အဖွဲ့ဟာနှစ်စဉ်နိုင်ငံတကာကလူ့ခွင့်ရေးဒီမိုကရေစီဥဆောင်သူတွေနဲ့အစည်းအဝေးကျင်းပနေတာဖြစ်ပြီး16ကျင်းမြောက်နှစ်ပတ်လည်ညီလာခံကိုတော့အောက်တိုဘာလ27ရက်ကနေ23ရက်နေ့အထိ Prague မြို့မှာကျင်းပမှာပါဒီညီလာခံမကျင်းပခင်ကြာသပတေးနေ့ကတော့အဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Jacob Kelpel ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တိဘက်ဖုံတော်ကြီးဒလိုင်းလာမာတို့ပါအဖွဲ့ရဲ့အကြံပေးဖို့အဖွဲ့မှာပါဝင်လာပြီဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်ဖို့အတွက်အဖိတ်ကြားခံခဲ့ရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုကိုကြီးကတော့ဒါဟာဒီအဖွဲ့ကိုပုံမို့ပြီးအားကောင်းလာစေတယ်လို့ပြောပါတယ်
။ Conference 2000ကိုစီစဉ်တဲ့အဖွဲ့ကြီးကဒီ People in Need ပေါ့နော်ဒါကမစ္စတာ Václav Havel ကိုဂုဏ်ပြုတဲ့အနေနဲ့ဒါတည်ထောင်ထားတာဆိုတော့ဒီအဖွဲ့အစည်းကနိုင်ငံတကာမှာဒီဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေတဲ့နိုင်ငံတွေအတွက်ဒီလိုမျိုးကျွန်တော်တို့ conference တွေဆွေးနွေးပွဲတွေလုပ်တဲ့နေရာမှာကျွန်တော်တို့နိုင်ငံကဒေါက်တာဆန်းစုကြည်လိုလူလူခေါင်းဆောင်တယောက်ဒလိုင်လာမာလိုမျိုးဒါပြည်သူတွေအတွက်ပေါ့လေတောက်လျှောက်ရည်တည်ခဲ့တဲ့သူတွေပါဝင်လာခြင်းဟာဒီအဖွဲ့အစည်းဒီ conference ကိုပိုပြီးအားကောင်းလာစေတယ်။နောက်ကျွန်တော်တို့ဒီနိုင်ငံကဘာအနှံ့ကပြည်သူတွေအတွက်လည်းပို့ပြီးတော့အားတက်စရာတွေဖြစ်လာစေတယ်လို့ကျွန်တော်အဲ့လိုပဲခံစားရပါတယ
် Forum 2000ဒီ16ကြိမ်မြောက်နှစ်ပတ်လည်ညီလာခံမှာဒီမြန်မာနိုင်ငံကဘယ်နှယောက်တက်ပါတယ်လဲဥက္ကိုကြီ
းအခုကျွန်တော်တည်တဲ့လောက်ကတော့အန်ကယ်ဥုံကြိုင်တက်မယ်နောက်ကျွန်တော်တက်မယ်ကျော်ဒေါက်တာကျော်သူတက်မယ်နောက်မခင်သန်းမြင့်တက်မယ်နောက်တစ်ခါကျွန်တော်တို့မင်းရန်တော်တက်မယ်နောက်ဆိုဟိုစူဇန်နာလှလှသူကတော့သူကတခြားအခမ်းအနားတစ်ခုရှိလို့မတက်ဖြစ်ဘူးလို့သိရတယ်ပေါ့လေဆိုတော့အခုအဲ့ဒါကျွန်တော်တို့မြန်မာနိုင်ငံအနေနဲ့တက်တက်ကြမယ်သူတွေကတော့အဲ့ဒါပေါ့
မြန်မာနိုင်ငံက6ယောက်ဖိတ်တဲ့ထဲမှာ5ယောက်တက်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
ဒီ Forum 2000နဲ့ပတ်သက်ပြီးတော့ဘာတွေဆွေးနွေးကြရလဲဟိုကိုကတော့ဒါပထမအဆုံးအချိန်တက်တာပေါ့ဗျာနော်ထူးထူးခြားခြားဘာတွေများမျှော်လင့်ထားပါလဲဒီခမ်းအနားနဲ့ပတ်သက်ပြီးတော့
အခုကတော့နိုင်ငံတကာနိုင်ငံရေးနယ်ပယ်မှာအစဉ်လာကြီးမားတဲ့ပုံကိုယ်တွေလည်းဒီမှာလာပြီးတက်ကြတာတွေကြိုးကြတာတွေတွေ့ရတော့ကျွန်တော်ကတော့ပထမဆုံးအတွေ့အကြုံနဲ့ဖြစ်တယ်။နောက်ကျွန်တော်အနေနဲ့တော့ဒါလေးလာတင်ယူစရာတွေလည်းအများကြီးရနိုင်မယ်လို့ကျွန်တော်တို့အဲ့လိုပြောလင်းပြီးတော့ထားခဲ့တာ။ဟိုကျွန်တော်တိတလောက်ကတော့တက်လာတဲ့သူတွေကနေပြီးတော့သူတို့ရဲ့အတွေ့အကြုံတွေဒါသူတို့ဒီလက်ရှိနိုင်ငံတကာအပြောင်းလဲတွေပေါ်မှာအမြင်တွေပေါ့လေအဲ့ဒါတွေသုံးသပ်ဆွေးနွေးကြမယ်လို့ကျွန်တော်အဲ့လောက်ပဲသိထားပါတယ
်။ဟိုမြန်မာနိုင်ငံကပုံကိုတယောက်အနေနဲ့အဖိတ်ခံရမှာကိုကိုကြီးအနေနဲ့ဘာတွေများတင်ပြနိုင်မယ်လို့မျှော်လင့်ထားပါလဲ။
ကျွန်တော်ကတော့ကျွန်တော်တို့နိုင်ငံအပြောင်းလဲတော့ကျွန်တော်တို့ဖြတ်တန်းမှုအတွေ့အကြုံပေါ့လေအဲ့ဒါတွေနဲ့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အခမ်းကဏ္ဍပေါ့အဲ့ဒါတွေကိုကျွန်တော်ပြောဖို့စီစဉ်ထားပါတယ်
။ကျောင်းသားခေါင်းဆောင်ကိုကိုကြီးပါဒီနှစ်ဆွေးနွေးပွဲကိုနိုင်ငံတကာကထင်ရှားတဲ့ပုဂ္ဂိုလ်120ကျော်တက်ရောက်မှာဖြစ်ပြီးဒီထဲမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးဟောင်း Madeleine Albright တို့တိဘက်ဝန်ကြီးချုပ် Lobson Sangse တို့လည်းတက်ရောက်မှာဖြစ်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုအရင်နေအင်းကျဲကျုံနဲ့နေရစဉ်ကတည်းကညီလာခံတက်ရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပြီးနောက်ဆွေးနွေးပွဲတွေမှာတက်ရောက်လာဖို့မျှော်လင့်ထားတယ်လို့လည်း Forum 2000ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။